ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄မိုင်းလအဖွဲ့ NDAA ရဲ့ဥက္ကဋ္ဌဦးဆိုင်လေးဟာကန်ဆာရောဂါနဲ့မနေ့ဩဂုတ်လ၈ရက်နေ့ကကွယ်လွန်ခဲ့ပါတယ်။ကန်ဆာရောဂါအတွက်တရုတ်မှဆေးကုသမှုခံယူနေရင်းနဲ့ကွယ်လွန်သွားတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ်
။အမျိုးသားဒီမိုကရေစီမဟာမိတ်တက်မရော NDA မိုင်းလအဖွဲ့ကိုတည်ထောင်ခဲ့သူတူဖြစ်တဲ့ဦးဆိုင်လေးဟာအဆုတ်ကင်ဆာဝေဒနာကိုနှစ်ရှည်ခံစားခဲ့ရသူပါ။ယောဂါကိုနှစ်တော်ကြာဆေးကုသမှုပြုလုပ်နေတဲ့အချိန်ဒီလအစောပိုင်းမှာပဲအဆုတ်တချမ်းရံရံနာကြောင့်တရုတ်နိုင်ငံမှာဆေးကုသမှုခံယူနေတဲ့အချိန်မှာအခုလိုဆုံးပါခဲ့တာဖြစ်တယ်လို့ NDA အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က VOA ကိုပြောပါတယ်
။လွန်ခဲ့တဲ့နှစ်နဲ့ဆက်ကျော်23နှစ်ကျော်အတွင်းဟာကင်ဆာနဲ့အဆုတ်တချမ်းခွဲထားတယ်။အဆုတ်တချမ်းပဲကြံတာတော့ဒီကျော်လာဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ခေါက်သူတည်ဥမှာတော့ကုတယ်တော့ဒီဖက်ဆူကနည်းနည်းယုံတယ်ယုံတော့ကုရင်းနဲ့ကုရင်းကနည်းနည်းကောင်းလာပြီကောင်းလာပြီနောက်ဆုံးမှသူရှေးပြောင်းတာတည်ဥကရှေးပြောင်းတာဆိုပူပြီးကောင်းတဲ့ဆေးနဲ့ပြောင်းတာပြောင်းတဲ့အခါနဲ့အဲ့ဒီဆေးနဲ့ဘယ်လိုလုပ်မသိဘူးတုံးရဲထဲမှာတစ်ခါနဲ့ခန္ဓာရဲ့ကြာရှင်းသွားလို့လူနဲ့ကွယ်လွန်သွားတာအဲ့တော့23ရက်နေ့ဒီလ23ရက်နေ့ကျွန်တော်လုပ်မယ်နော်အတူပါခန္ဓာတွေမိုင်းလာမှလုပ်မယ
်ဦးဆိုင်လေးဟာကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ရဲ့တမီးဖြစ်သူနန်းရင်နဲ့လက်ထပ်ထားတာကြောင့်ဖုန်ကြားရှင်ရဲ့တမက်ဖြစ်ပါတယ်မိုင်းလာမှကျင်းပမဲ့ဦးဆိုင်လေးရဲ့နာယီကိုဖုန်ကြားရှင်ရဲ့သား MND စီဦးစီးချုပ်ဖုန်တရွှင်တက်ရောက်မယ်လို့သတင်းတွေထွက်ပေါ်ပြီးမဲ့မိုင်းလာပြောရေးဆိုခွင့်ရှိသူကတော့အလုံးကိုဖိတ်ကြားထားကြောင်းသာပြောပါတယ်ကွယ်လွန်သွားတဲ့ဦးဆိုင်လင်းနေရာကိုတားဖြစ်သူမိုင်းလာဒီဥက္ကဋ္ဌလည်းဖြစ်စီဦးစီးချုပ်လည်းဖြစ်တဲ့ဦးထိန်လင်းကတာဝန်ယူသွားမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိတဲ့ဦးကြည်မြင့်ကပြောပါတယ်မိုင်းလာရက်တီချဲအနေနဲ့ဦးဆိုင်လင်းချမှတ်ထားတဲ့လမ်းကြောင်းအတိုင်းဆက်ပြီးတော့ကင်ဆွဲရက်တီမှာဖြစ်တယ်လို့သူက VOA ကိုအခုလိုပြောပါတယ
်တွားတော့ကွယ်လွန်သွားပြီဆိုလို့ရှိရင်သူလှုပ်ထားတဲ့ငင်းချိုင်းရဲ့ဖွံ့ဖြိုးရေးလမ်းစဉ်ကကျွန်တော်သူဆက်လက်ရှိတဲ့တော့မယ်မြန်မာတီယူနေစာမှာဒီနေ့အချမ်းရည်လုံးဆက်လက်ထင်းတောင်းမယ်။မူရီစေဝါပပျောက်နင်းနေရေးစုကျွန်တော်တို့လည်းဆက်လက်ကြိုးစားဆောင်ရွက်တောင်းမယ်။နောက်ကျွန်တော်တို့ဒီတွင်ရဲ့နင်းချမ်းရည်ရအောင်ကျွန်တော်တို့လည်းဆက်လက်ကြိုးစားတောင်းမယ်။ကျွန်တော်တို့တော့မျှော်လင့်တာတော့ကျွန်တော်တို့ဒီမြန်မာပြည်ကကောင်းတဲ့ဘက်မှာလာအောင်ပြည်သူလူထုဟာဒုက္ခတွေထဲမှာမရောက်အောင်ကျွန်တော်တို့အဲ့လိုမျှော်မှန်းနေတယ်
ဦးဆိုင်လင်းဟာဗမာပြည်ကွန်မြူနတီပါတီဘကပ815စစ်တေသားရဲ့တပ်မတူဖြစ်ပြီးတော့1989ခုနှစ်အတွင်းကိုကန့်နဲ့ဝတ်တပ်ဖွဲ့လိုနီးတူဘကပကနေခွဲထွက်ခဲ့တဲ့သူဖြစ်ပါတယ်ဒီနောက်မျိုးသားဒီမိုကရေစီမဟာမိတ်တက်မရော NDA ကိုတည်ထောင်ခဲ့ပြီးစစ်အစိုးရနဲ့ငြင်းငြင်းရယူခဲ့ပါတယ်နောက်ပိုင်းမှာမိုင်းလာကိုအထူးဒေသ၄ဖြစ်သတ်မှတ်ပေးခဲ့ပြီးစစ်တပ်နဲ့အပြည့်ရတာ35နှစ်ရှိခဲ့ပြီလည်းဖြစ်ပါတယ်စီနိုင်ငံရေးလီလာသုံးသက်သူဦးတန်းဆိုးနိုင်ကတော့ကွယ်လွန်သွားတဲ့မိုင်းလာဥက္ကဋ္ဌဦးဆိုင်လင်းဟာမိုင်းလာအတွက်အဖိုးတန်တဲ့လူတူဖြစ်ပြီးတော့မိုင်းလာဒေသဖွံ့ဖြိုးတိုးတက်အောင်လုပ်ခဲ့သူဖြစ်တာမို့သူတည်ဆုံးတာဟာမိုင်းလာပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မှတ်ချက်ပေးပါတယ်
။ဦးဆိုင်လင်းကွယ်လွန်သွားတဲ့ကိစ္စကတော့နော်မိုင်းလာအဖွဲ့အနေနဲ့မိုင်းလာဒေသအနေနဲ့တော့ကြီးမားတဲ့ဆုံးရှုံးမှုလို့ပြောမှာပါပဲ။ပါကြောင့်လဲဆိုမိုင်းလာဒေသကုလူငင်းငင်းရတာနောက်ပြီးတော့ချိုးအေးကကွန်ပျူတာတက်လာတဲ့ကိစ္စတွေအူဆိုင်လင်းရဲ့ကောင်းဆောင်မှုအောင်မှာဖြစ်လာတာဖြစ်ပါချမ်းတဲ့အခါညညရေးကမိုင်းလာရဲ့တည်ငြိမ်မှုတွေရေးကြည့်တယ်လေအဲတော့အဲဒီချမ်းတဲ့အခါညညအောင်လုပ်ပေးနိုင်တယ်အဲပုဂ္ဂိုလ်အဲဒေသထဲမှာလဲစီရေးဩဇာနိုင်ငံရေးဩဇာကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မိုင်းလာပြည်သူလူထုအတွက်တော့ဒါကတော့ဒီခွဲစရာကောင်းတဲ့ကိစ္စပ
ါလက်ရှိမှာတော့ကွယ်လွန်သွားတဲ့ NDA ဥက္ကဋ္ဌဦးဆိုင်လင်းရုပ်ကလပ်ကိုတရုတ်နိုင်ငံကနေမိုင်းလာမြို့ကိုပြန်လည်တည်ဆောင်ဖို့လှုပ်ဆောင်နေတယ်လို့ပြောပါတယ်ရှင်